အမေရိကန်ရဲ့သွင်းကုန်ကတွင်းမြင့်တက်မှတ်မှုတွေကကမ္ဘာတဝန်းမှာကျေနပ်မှုတွေသာပေါ်ပေါက်လာနိုင်ကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်ဒေါ်လာဘီလျံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ဆွေးရကသွင်းကုန်က25ရာခိုင်နှုန်းတွင်းမြင့်မှုချင်းချောက်နေချိန်မှာပဲတရုတ်နိုင်ငံကသတိပေးလိုက်တာပါတရုတ်ကွန်ပျူတာတွေပေါ်100ရာခိုင်နှုန်းအခွန်ကောက်မဲ့အစီအစဉ်ကို25ရာခိုင်နှုန်းအထိတွင်းမြင့်ရေးစဉ်းစားဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တစ်စာကမနေ့ကပြောဆိုထားပါတယ်တရုတ်နိုင်ငံဘက်ကအပြောင်းလဲလှုပ်ရှားချင်တာတွေကိုအမေရိကန်ကရှင်းရှင်းလင်းလင်းပြောထားပေမဲ့တရုတ်နိုင်ငံဘက်ကဥပဒေနဲ့မညီပဲအမေရိကန်လူထုမှတွေစိုက်ပျိုးမွေးမြူရေးသမားတွေစီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာအောင်လုပ်ခဲ့တဲ့အကြောင်းလဲကုန်သွယ်ရေးကိုယ်စားကပြောဆိုခဲ့တာပါအမေရိကန်ကနောက်ထပ်ခုနှစ်တိုးခေါက်ဖို့ချင်းချောက်မှုအပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်ခဲ့သလိုတရုတ်နိုင်ငံရဲ့အကျိုးစီးပွားကမ္ဘာတဝန်းလွတ်လပ်စွာကုန်သွယ်မှုနဲ့တည်ငြိမ်မှုတွေကိုကာကွယ်ဖို့တံပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်အမေရိကန်ကကမ္ဘာကြီးတွေထက်သွင်းမစင်စားပဲတရုတ်နိုင်ငံပေါ်အနုနည်းအကျဉ်းကြီးတွေတုံးပြီးထိရောက်မှုမရှိတဲ့လုပ်ရက်တွေလုပ်ခဲ့တာကြောင့်ကွန်ဒိုရေးစစ်ပွဲကိုမလိုလားတဲ့ကမ္ဘာတဝန်းကမချေနှက်မှုတွေနဲ့သာကြောရမှာဖြစ်တဲ့အကြောင်းလဲတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုခဲ့တာပါတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကလည်းသွင်းကုန်ကတွန်းမြှင့်မှုတွေနဲ့ကွန်ဒိုရေးမညီမျှမှုတွေကိုခုနှစ်တွန်းမြှင့်ခောက်ခံပြီးတော့ဖြေရှင်းလို့မရနိုင်တဲ့အကြောင်းအရှိတောင်အရှက်နိုင်ငံများအသင်းအာဆီယံညီလာခံမှာအလို့သဘောဆွေးနွေးမှုအတွင်းဒီကနေ့ပဲပြောဆိုသွားပါတယ်